ရလနေတဲ့တရားရုံးချုပ်တရားသူကြီးနေရာအတွက်သမ္မတဒေါ်နယ်ထရမ့်အမည်စင်းတင်သွင်းထားတဲ့အေမီကော်နီဘာရက်ကို Republican တွေချီးဆိုတဲ့အထက်လွှတ်တော်တရားရေးကော်မတီကချက်သပြင်းနေမှာအတည်ပြုပေးလိုက်ပြီးဖြစ်ပြီးဒါကိုအထက်လွှတ်တော်တရားလုံးနေနဲ့ဆက်ပြီးဆုံးဖြတ်ရတော့မှာဖြစ်ပါတယ်။ကွယ်လွန်သူတရားရုံးချုပ်တရားသူကြီး Ruth Bader Ginsburg နေရာအတွက်အစားထိုးခံရဖို့ရွေးကောက်ပွဲကျင်းပဖို့တိတ်နီးကပ်နေခြင်းမျိုးမှာလှုပ်ဆောင်တာကို Democratic Party ကကန့်ကွက်ကြောင်းအထက်လွှတ်တော် Democrat ခေါင်းဆောင် Chuck Schumer ကထပ်လောင်းပြောကြားခဲ့ပြီးဒီရာထူးတဲ့နိုဝင်ဘာ3ရက်ရွေးကောက်ပွဲပြီးအနိုင်ရတဲ့သမ္မတကပဲရွေးချယ်တင်တယ်လို့ပြောပါတယ်။2016တုန်းကလည်းသမ္မတရွေးကောက်ပွဲမတိုင်ခင်တရားရုံးချုပ်တရားသူကြီးနေရာလွတ်လပ်သွားတဲ့အတွက်အဲ့ဒီအချိန်ကသမ္မတဖြစ်တဲ့ Barack Obama ကတရားသူကြီး Merrick Garland ကိုအမြင့်ဆုံးတင်သွင်းခဲ့တာဖြစ်ပေမဲ့နောက်တက်လာတဲ့သမ္မတကပဲရွေးချယ်တင်ချောင်းအလားတူအငင်းပွားခဲ့တာဖြစ်ပြီးရွေးကောက်ပွဲပြီးတဲ့အထိဆောင်ခဲ့ကြတာဖြစ်ပါတယ်။အခု Barack အတွက်တည်ပြုရေးလှုပ်ဆောင်ခြင်းဟာတိတ်ကိုအလောတကြီးနိုင်ပြီးပါတီဆွဲကြီးကြီးနဲ့လှုပ်ဆောင်တာဖြစ်တယ်လို့တရားရုံးချုပ်တရားသူကြီးအတွက်အနည်းဆုံးတင်သွင်းတဲ့တင်ဝင်လှုပ်ထုံးတုံကြီးအ ਨੇ ပါဆုံးဖြစ်နေတယ်လို့လဲရှူမာကပြောပါတယ်။တနင်္လာနေ့မှာနောက်ဆုံးမဲခွဲဆုံးဖြတ်နိုင်အောင်အထက်လွှတ်တော်တရားလုံးရဲ့မဲခွဲမှုကိုတနင်္လာနေ့မှာကျင်းပဖို့အတွက်အထက်လွှတ်တော်အမတ်အများစုခေါင်းဆောင် Mitch McConnell ကစီစဉ်ထားတာဖြစ်ပါတယ်။